အင်ဂျီကိုဟမတ်တို့ဝင်ရောက်တိုက်ခိုက်ကြတဲ့နှစ်ပတ်လည်နေ့မတိုင်မီပါလက်စတိုင်းလူလားသူတွေနဲ့အစ္စရေးလူလားသူအုပ်စုတွေဟာကမ္ဘာအနှံ့ကန့်ကွက်ဆန္ဒပြပွဲတွေအထင်ပြဖြစ်ကျင်းပနေကြပါတယ်။စနေနေ့ကလန်ဒန်၊ဘာလင်၊ပါရီ၊ရောမအပါအဝင်ဥရောပမြို့ကြီးအများပန်းမှာအလားတူဖြစ်ပျက်ခဲ့ပြီးတဲ့နောက်တနင်္လာနေ့မှာဆက်လက်ဖြစ်ပွားနေပါပါ။နှစ်ပတ်လည်နေ့ဖြစ်တဲ့တနင်္လာနေ့မှာတော့အပြင်းထန်ဆုံးဖြစ်လာလိမ့်မယ်လို့ယူဆနေကြပါတယ်။ဩစတြေးလျနိုင်ငံမြို့အနှံ့မှာထောင်နှင်းချီတဲ့လူအုပ်ကြီးတွေပါလက်စတိုင်းနဲ့လေဗီဒန်ကိုထောက်ခံကြအောင်ဆန္ဒပြခဲ့ကြသလိုမဲလ်ဘန်မြို့မှာတော့အစ္စရေးလူလားသူတွေနဲ့ဆန္ဒပြပွဲတစ်ခုလည်းဖြစ်ပွားခဲ့ပါတယ်ဂျာမနီနိုင်ငံဘာလင်မြို့မှာတော့ဘရန်န်ဘော့ခ်တရားအနိမ့်မှာယာနဲ့ချီတဲ့အစ္စရေးလူလားတဲ့ဆန္ဒပြသမားတွေဂျူးစံကြီးရဲ့ယူဆအားလုံးကိုစန့်ကျင်တယ်ဆိုတဲ့ပိုစတာတစ်ခုရဲဆောင်ချုပ်တွေနဲ့ချေဆွဲခဲ့ကြပါတယ်အီတလီနိုင်ငံရောမမြို့တော်မှာတော့ပါလက်စတိုင်းလူလားတဲ့ဆန္ဒပြသမားတွေနဲ့နေယူပုံနဲ့မိသားပိုက်သုံးပြီးလူစုခွဲဖို့ကြိုးစားခဲ့တဲ့လူမျိုးရေးတပ်တို့ကြားပဋိပက္ခဖြစ်ပွားခဲ့တဲ့အတွက်ရဲအစ်အကြီး30ခန်းနဲ့ဆန္ဒပြသမား4ဦးထိခိုက်ဒဏ်ရာရှိခဲ့ပါတယ်။ဦးဟန်းမင်းကြီးကတော့ဗာတီကန်မှာပြုလုပ်တဲ့ဆူတောင်းပွဲတစ်ခုမှာစစ်မျက်နှာတိုင်းညီညာရေးရရှိဖို့မေတ္တာရက်ခံပြီးဂါဇာတရားခဏ်တွေကိုချက်ချင်းလှုပ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်။